အမေရိကန်နဲ့ကနေဒါဆိုတာတောင်ရှိသူတွေနောက်ဆုံးချိန်ထိအကျိတ်နဲ့ဆွေးနွေးကြပြီးတဲ့နောက်မနေ့နောက်ပိုင်းမှာပဲကွန်ဆွေဆန်ရဲ့သဘောတူညီချက်တည်းရရှိခဲ့ကြောင်းကြေညာလိုက်ပါတယ်။အမေရိကန်ကနေဒါမက္ကဆီကိုသုံးနိုင်ငံကြားအသစ်ချုပ်ဆိုလိုက်တဲ့ USMCA သဘောတူညီချက်အသစ်ကတော့နှစ်ပေါင်းဆိုင်လောက်တည်ထင်ရှိနေပြီဖြစ်တဲ့မြောက်အမေရိကကွန်ဆွေသဘောတူညီချက် NAFTA နေရာမှာအစားထိုးသွားမှာပါ။နှစ်စဉ်ကွန်ဆွေမှုပမာဏဒေါ်လာ1.2 trillion လောက်ရှိမဲ့သဘောတူညီချက်အသစ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ကနေဒါမက္ကဆီကိုသမ္မတတွေရပ်ပေါင်း60အတွင်းလက်မှတ်ရေးထိုးကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။သမ္မတထရန့်ကတော့သဘောတူညီချက်ရရှိခဲ့တဲ့ပေါ် Twitter လူမှုကွန်ရက်ကနေဒီနေ့ပဲချီးကျူးစကားပြောကြားလိုက်ပြီးအရင် NAFTA စာချုပ်မှာပါတဲ့အားနည်းချက်တွေကိုဖြည့်ဆည်းပြီးသုံးနိုင်ငံစလုံးတွဲအကျိုးကျေးဇူးကြီးမားမဲ့စာချုပ်ဖြစ်နေတယ်ပြောဆိုခဲ့တာပါ။သမ္မတထရန့်ကသူနိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်မှာအဓိကကျတဲ့မူဝါဒတစ်ခုဖြစ် NAFTA ကုန်သွယ်ရေးစာချုပ်ကိုအကြီးအကျယ်ဝေဖန်ခဲ့ဦးပါတယ်။1996ခုနှစ်မှာစတင်အသက်ဝင်ခဲ့တဲ့ NAFTA သဘောတူညီချက်ကြောင့်အမေရိကန်မှာအလုပ်ကံတွေလက်လွတ်ဆုံးရှုံးရတဲ့အတွက်အဆိုးအဆုံးစာချုပ်တစ်ခုဖြစ်နေလဲဝေဖန်ခဲ့တာပါ။